နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံတိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ဟာကျေးဇူးရင်းကဂျပန်ဝန်ကြီးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟီရိုတိုအီဇူမီနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။နေပြည်တော်နိုင်ငံတိုင်းဝန်ကြီးဌာနတွေ့ဆုံရမှာမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ကိစ္စရပ်များဆိုင်ရာတွေကိုဆွေးနွေးကြတယ်လို့တာဝန်ခံရုံးကတင်ထုတ်ပြန်ပါတယ်။ဂျပန်ဆိုရကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ဆိုင်ရာအကူအညီတွေကိုပေးနေတာဖြစ်ပြီးအဲဒီထဲမှာရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်စီမံကိန်းတွေနဲ့ကင်းချီနယ်ကပိုးတယ်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါပါတယ်။ဒါ외ကိုဂျပန်ဆော့ကဆက်လက်ကူညီဖို့အပြင်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပေးဖို့ဆွေးနွေးခဲ့ကြတာဖြစ်ကြောင်းလည်းကျင်းရကြမှာဖော်ပြထားပါတယ်။ပဋိပက္ခတွေနဲ့မတူညီဖြစ်နေတဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရဦးဆောင်ပြီးဂျပန်အကြီးအကဲဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO ရဲ့တန်ဖိုးမှုနဲ့ရခိုင်ပြည်နယ်မှာလာရောက်ရင်းနှီးမြှင့်နှံမှုတွေလှုပ်ဖို့အတွက်ဖိတ်ခေါ်ပွဲကိုပထမဆုံးကျင်းပတဲ့ဖက်ဒရယ်လကငပလီမှာကျင်းပခဲ့တာဖြစ်ပါတယ်။